America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင်။ VOA American အတန်းရဲ့2018ခုနှစ်မေလ29ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ19.25ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမသင်္ကေတထိုက်ပါရှင်။စင်ကာပူမှာလုပ်ဖို့စီစဉ်ခဲ့တဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအတွက်ညှိနှိုင်းဆောင်ရွက်နေဆဲဖြစ်တယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူတွေတဲကလူ60ကျော်ကိုမနေ့ကပြန်လည်လက်ခံခဲ့တဲ့အကြောင်းမြန်မာအစိုးရကပြောပါတယ်။ဒီသတင်းနေနဲ့အတူထိပ်တန်းရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိပ်တန်းရောက်သတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကပြန်လာတဲ့နေရက်စွန့်ခွာသူပေါင်း60ကျော်ကိုအရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုရှိမရှိဆိုတာကိုဦးစွာစီစဉ်မယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒီအပေါ်မှာဒုက္ခသည်တွေရဲ့သဘောထားကဘယ်လိုရှိပါသလဲ။
မမအစီအပက်ကတော့ကလေးမိမလူကြီးကအာသာအဖြစ်ပြီးတော့သူတို့ကမမမတန်ဆွတ်ဆွတ်သွားတာဖြစ်တယ်ဒါပေမဲ့အားမဒီမှာရောက်လာတဲ့ဒုက္ခတွေကအာသာဖြစ်နေဘာမှဖြစ်နေမှုရှိနေလို့မဟုတ်ဘူ
းဒုက္ခတွေတူပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီကြောင်းနဲ့တူမွတ်စလင်တွေရဲ့ရမဒန်ကာလအမေရိကန်တဝန်လိုအပ်နေသူတွေကိုအစ္စလာမစ်ကူညီရေးအဖွဲ့ကအစားအစာဝင်ငှပေးတဲ့အကြောင်းနယူးယောက်ဘရိုကလင်းကအလုတ်ကင်ခွင်လန်းပြပွဲနဲ့လိုအပ်ချက်တွေရှိနေတဲ့အိန္ဒိယနိုင်ငံရဲ့လူငယ်တွေနဲ့တိုးပွားလာတဲ့တကြီးရွယ်တို့ရဲ့လိုအပ်ချက်တွေကိုဖြည့်ရှင်းပေးနိုင်မယ်စာတင်ကြောင်းလေးတစ်ကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညူတို့ကပြောပြပေးပါအောင်ရှင်။
စင်ကာပူမှာကျင်းပဖို့စီစဉ်ထားခဲ့တဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့ဆွေးနွေးပြောဆိုနေဆဲဖြစ်ပြီးအမေရိကန်အစိုးရအနေနဲ့အသေးစိတ်ညှိနှိုင်းဖို့ဆောင်ရွက်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့ညနေပိုင်းအင်ပီရိုအိုဗယ်အော့ဖ်စ်သမ္မတရုံးခန်းမှာသတင်းတောက်တွေကိုပြောပါတယ်။ဆွေးနွေးမှုတွေကတိတ်ကိုအဆင်ပြေတယ်လို့လည်းသမ္မတထရန့်ကပြောပါတယ်။တွေ့ဆုံဆွေးနွေးပြီးအပိသက်တစ်ခုခုထွက်ပေါ်လာဖို့အရေးလူတွေကတွေ့မြင်လိုနေကြတယ်လို့ထင်မြင်တဲ့အကြောင်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တော့မြောက်ကိုရီးယားအတွက်ရောတောင်ကိုရီးယားဂျပန်ကမ္ဘာကြီးတစ်ခုလုံးအမေရိကန်နဲ့တရုတ်တို့အတွက်လည်းတိတ်ကိုကောင်းမွန်မှာဖြစ်တဲ့အကြောင်းဒီအတွက်လူပေါင်းများစွာစူးစမ်းနေကြပြီးအဆင်ပြေပြေရှိပါတယ်လို့လည်းသမ္မတထရန့်ကပြောပါတယ်စင်ကာပူမှာကျင်းပမယ့်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးဆွေးနွေးပွဲကိုဆက်ပြီးလုပ်ရမယ်လို့တောင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကလည်းတသက်မတ်ထဲခံယူထားတဲ့အကြောင်းမနေ့စနေနေ့ကမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြခဲ့ပါတယ်ရှင်
။ဂျွန်လ၁၂ရက်နေ့လို့ဖို့စီစဉ်ထားတဲ့အမေရိကန်မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ဖို့အမေရိကန်နဲ့တိုက်ရိုက်ချိတ်ဆက်ပြီးတော့ဆောင်ရွက်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကိုတိုက်တွန်းခဲ့တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်။စနေနေ့လုံကတောင်မြောက်ခေါင်းဆောင်နှစ်ဦးဒုတိယကြိမ်တွေ့ဆုံခဲ့တဲ့အချိန်မှာအခုလိုမျိုးတိုက်တွန်းလိုက်တာဖြစ်ပါတယ်။စင်ကာပူမှာဂျွန်လနဲ့လုပ်မဲ့စည်းဝေးကိုသမ္မတထရန့်ကဂျာတာရီနီတို့ကဖျက်ခဲ့တဲ့နောက်တောင်မြောက်ခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့အတွက်မြောက်ကိုရီးယားဘက်ကနေပြီးတော့ကမ်းလှမ်းလှုပ်ဆောင်ခဲ့တာပါ။တောင်မြောက်ခေါင်းဆောင်နှစ်ဦးဟာယင်းဂျွန်လကတွေ့ခဲ့တဲ့ပန်ဂျွန်မွန်ကြီးရွာမှာပဲတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့ဂျွန်လ12ထိပ်သီးဆွေးနွေးပွဲဟာအအောင်မြင်မြင်ဖြစ်တဲ့လို့သူရောမြောက်ကိုရီးယားခေါင်းဆောင်ကင်ယောနှစ်ဦးစလုံးသဘောထားတူခဲ့တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတွေ့ဆုံမှုအပြီးမှာသတင်းထုတ်တွေကိုပြောပါတယ်။သမ္မတထရန့်ဘက်ကတော့သူဖျက်ခဲ့တဲ့စင်ကာပူဆွေးနွေးပွဲပြန်ဖြစ်လာနိုင်တယ်ဆိုပြီးတော့စီနီကတော့ပြောလာပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်းအနေနဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်သမ္မတဒေါ်နယ်ထရမ့်ရဲ့တွစ်ဆုံဆွေးနွေးဖို့အတွက်ပိုင်းဖြတ်ထားစေရှိတယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။ဒီအတွက်ထိတ်တိုက်တွစ်ဆုံမှုအဆုံးသတ်ပြီးတော့ပူးပေါင်းဆောင်ရွက်လိုတယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်ကပြောတယ်လို့ဆိုပါတယ်။တောင်မြောက်ခေါင်းဆောင်နှစ်ဦးဟာခုလာမဲ့ဂျွန်လတရက်နေ့ထပ်တွေ့ဖို့သဘောတူခဲ့ပြီးတော့နှစ်ဖက်ထိတ်တန်းစစ်ခေါင်းဆောင်တွေတွစ်ဆုံကြဖို့အစီအစဉ်ကိုလည်းညှိနှိုင်းကြမှာဖြစ်ပါတယ်
။ဗနက်ဆွဲလာနိုင်ငံမှာ2016ခုနှစ်နွေရာသီကတည်းကထောင်ချခဲ့ရတဲ့အသက်26နှစ်အရွယ်ဂျိုရှာဟော့ဟုတ်ပြန်လဲလွတ်မြောက်လာခဲ့ပြီးသူလွတ်မြောက်ရေးအတွက်ဆောင်ရွက်ပေးခဲ့ကြသူတွေကိုအထူးပဲကျေးဇူးတင်တဲ့အကြောင်းမနေ့စနေနေ့ကအမေရိကန်သမ္မတအင်ဂျူရောမှာသမ္မတထရန့်ကိုပြောဆိုခဲ့ပါတယ်။ဟုတ်ကိုလည်းတတိကောင်းလာတဲ့အကြောင်းသမ္မတထရန့်ကချီးကျူးခဲ့ပါတယ်။ဟုတ်နဲ့ဗင်နီဇွဲလားနိုင်ငံသူဇနီးဖြစ်သူသမာရာကန်ဒလိုတို့ကိုမနေ့စနေနေ့ကသူတို့လွတ်မြောက်ရေးကူညီညှိနှိုင်းပေးသူအထက်လွှတ်တော်အမတ်ဘော့ကော့ကာနဲ့အတူအမေရိကန်ကိုပြန်လဲရောက်ရှိလာတာပါ။ မိုးမန်ခရိယန်သာသနာပြုသူဖြစ်ခဲ့တဲ့ဟို့ကကန်ဒီလိုကိုလက်ထပ်ဖို့အတွက်2016ခုနှစ်ဇွန်လမှာဗင်နီဇွဲလာကိုတွားရောက်ခဲ့တာပါဒါပေမဲ့လည်းသူတို့နေတဲ့အင်ယာအဆောက်အဝင်းကိုရဲကဝန်ရောက်စီးနှင်မှုမှာတိုက်ခိုက်ရေးသုံးတနက်တလနဲ့ဘုံးတွေတွေ့ခဲ့ပြီးတဲ့နောက်မှာသူတို့ဇုံတွဲကိုရဲကဖမ်းခဲ့ပါတယ်လက်နက်တွေတိုးဝှက်ထားမှုဆွဲချက်ကိုတော့နှစ်ဦးစလုံးကညင်းခဲ့ပါတယ်ဗင်နီဇွဲလာနိုင်ငံကနေဟို့လွတ်မြောက်လာပြီမယ်လို့လဲဗင်နီဇွဲလာအပေါ်မှာခြားတဲ့အမေရိကန်ရဲ့မူဝါဒတော့မပြောင်းလဲဘူးလို့အမေရိကန်သမ္မတအင်ပီရိုပြောခွင့်ရရုံကကြေညာချက်ထုတ်ထားပါတယ်ရှင်
ဘရိတ်တီဖြတ်ချမှုကိုတင်းကြီးကျပ်တားမြစ်ထားတဲ့ဥပဒေကိုဖျက်သိမ်းမှုအတွက်အိုင်ယာလန်သမ္မတနိုင်ငံဆန္ဒခံယူပွဲပြုလုပ်ရမှာဥပဒေဖျက်ရေးကိုအနိုင်ရလိုက်တာမလို့ကိုရင်ဖြတ်ချမှုစန့်ကျင်ရေးလှုပ်ရှားမှုတွေတော်လေးကိုထိခိုက်သွားတယ်လို့ဆိုရမှာပါစပိန်နေ့မှာနောက်ဆုံးရလဒ်ကိုကျင်ညာဖို့အတွက်ဒပ်ပလင်ရဲတိုက်ကတရားရုံးမှာလူပေါင်းများစွာနိုင်နဲ့ချီပြီးတော့ဆောင်ဆိုင်နေခဲ့ကြပြီးတော့ရလဒ်မှာတော့ဒီဥပဒေကိုပယ်ဖျက်ဖို့အတွက်66ရာခိုင်နှုန်းကမဲပေးသဘောတူပြီးလက်ရှိဥပဒေတိုင်ထားဖို့ထောက်ခံသူကတော့33ရာခိုင်နှုန်းပဲရှိပါတယ်လူငယ်တွေရုံးကန်တော်လန်နဲ့လှုပ်ရှားမှုတစ်ခုနိုင်ရလိုက်တာမို့လို့အင်မတန်ကိုပျော်ရွှင်ဝမ်းမြောက်ရတယ်လို့တက်ကြွလှုပ်ရှားသူတူကပြောပါတယ်။ပရိသတ်ဖြတ်ချခွင့်ကိုတင်းကျပ်ကျပ်လှုပ်ထားတဲ့ဖွဲ့စည်းပုံရဲ့အထမမြောက်ပြင်ဆင်ချက်ပုံမှန်ကိုဖျက်သိမ်းမှုအတွက်မဲပေါင်း 1.4 တန်းကမဲပေးထောက်ခံပြီးတော့မဲ 9 သိန်းကျော်ကတော့ဒီပုံမှန်အတိုင်းပဲဆက်ထားဖို့ဆန္ဒပြုခဲ့ပါတယ်။ကက်သလစ်ဘာသာကူးကွယ်ယုံကြည်မှုအားကောင်းတဲ့အိုင်ယာလန်နိုင်ငံမှာကိုယ်ဝင်ဖြတ်ချခွင့်အမျိုးသမီးအခွင့်အရေးလှုပ်ရှားမှုရဲ့သမိုင်းဝင်အောင်ပွဲတစ်ရက်လည်းဖြစ်သွားပါတယ်။အနိုင်ရတဲ့မဲအီအတွက်ဟာရခင်တွက်ထားတာတဲ့ပုံများနေပြီးတော့ဒီရလဲရဆိုတော့ Iris အမျိုးသမီးတွေအနေနဲ့ပထမဆုံးအချိန်ဖြစ်တဲ့ကိုဝင်ဖြတ်ချခွင့်လွယ်ကူစေဖို့အတွက်တရားဝင်အခွင့်အရေးရရှိသွားပြီဖြစ်ပါတယ်။1983ခုနှစ်ကပြောင်းလဲတဲ့အဲ့ဒီဥပဒေအရဆိုရင်တော့ကိုဝင်ဆောင်အမျိုးသမီးရဲ့အသက်အန္တရာယ်ကိုထိခိုက်နိုင်တဲ့ဆိုတဲ့လုံလောက်တဲ့အထောက်အထားရှိမှသာကိုဝင်ဖြတ်ချခွင့်ကိုရပြီမဲ့အခြားဘလို့အကြောင်းကြောင်းဖြစ်စေကိုဝင်ဖြတ်ချခွင့်ကိုတင်းကျပ်တားမြစ်ထားတာဖြစ်ပါတယ်ခင်ဗျာ။
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5km/s 10683ည5km/s 15656နဲ့5km/25km 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်ဒင်းတွင်ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးကြရသူတွေထဲက62ဦးကိုမနေ့စနေနေ့တုန်းကငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်ထားတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်ဘင်္ဂလားဒေ့ရှ်ဖက်ကနေရာဆွန့်ခွာထွက်ပြေးသူတွေသူတို့သဘောဆန္ဒအလျောက်မြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာနေပြီးဒီလိုဝင်ရောက်လာသူတွေကိုအကြမ်းဖက်မှုတွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီးတဲ့နောက်58ဦးကိုပြစ်ဒဏ်လွတ်ငြိမ်းခွင့်ပြု4ဦးကိုတရားစွဲဆိုမှုရုပ်သိမ်းပြီးစုစုပေါင်း62ဦးကိုဘူးသီးတောင်မြို့ကနေငခုရပြန်လည်လက်ခံစခန်းကိုပို့ဆောင်ခဲ့တာဖြစ်တယ်လို့အစိုးရရဲ့ထုတ်ပြန်ချက်ကဆိုပါတယ်ဒီလူတွေကိုတော့လှဖိုးကောင်ကြားစခန်းမှာခိတ္တနေထိုင်နိုင်ရေးဆက်လက်လှုပ်ဆောင်ပေးသွားမယ်လို့လည်းပြောထားပါတယ်ရခိုင်ပြည်နယ်အချမ်းဖတ်မှုတီကနေထွက်ပြေးရတဲ့မိသားစုဝင်5ဦးကိုပြန်လည်လက်ခံခဲ့တဲ့အကြောင်းပြီးခဲ့တဲ့ဧပြီလ14ရက်နေ့တုန်းကမြန်မာအစိုးရကကြေညာခဲ့ပြီးတလကျော်ကြာဒုတိယအတုပ်ဖြစ်ဝင်ရောက်လာတာလည်းဖြစ်ပါတယ်မြန်မာအစိုးရထုတ်ပြန်ချက်အရဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရသူဒီထဲကစုစုပေါင်း68ဦးကိုမြန်မာဘက်ကလက်ခံခဲ့ပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးချင်ရသူတွေဟာပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုမတိကြဘူးလို့လည်းမြန်မာအစိုးရကပြောဆိုထားပါတယ်။ဒီလူတွေကမြန်မာနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာမှုနဲ့ဖမ်းဆီးအရေးယူပြီးတချို့ကတော့ပြစ်ဒဏ်ချထားတဲ့အကြောင်းလဲအစိုးရထုတ်ပြန်ချက်မှာပါရှိပါတယ်။ရခိုင်ပြည်နယ်အကြမ်းဖက်မှုမှာပတ်သက်သူတွေကိုထိထိရောက်ရောက်အရေးယူမယ်လို့လည်းထုတ်ပြန်ချက်ကပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်ခြေစိုက်စခန်းတစ်ခုကိုဘုံပောက်ကွဲပစ္စည်းတွေအပြည့်တင်ထားတဲ့ truck ကားငယ်တစ်စင်းနဲ့တေခံဘုံခွဲတက်ခိုက်တာကြောင့်စစ်သား10ဦးထက်မနည်းသေဆုံးပြီးတော့10ခန်းကျော်တန်ရရသွားပါတယ်။တက်ခိုက်မှုဟာ Helmand ပြည်နယ်အတွင်းကပြိပခါတွေဖြစ်နေတဲ့ Not Ali ဒေသမှာတနင်္ဂနွေနေ့မနေ့ပိုင်းကဖြစ်ခဲ့တာလို့ပြည်နယ်ဆိုရပြောခွင့်ရသူက VOA ကိုပြောပါတယ်။အထိထိုက်တဲ့ပတ်သက်လို့လည်းသူကအတည်ပြုပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လုပ်တာဆိုပြီးတော့တာလီဘန်အဖွဲ့ကချက်ချင်းဆိုလိုတုံ့ပြန်ပါတယ်။ဒီတိုက်ခိုက်မှုကြောင့်မလို့အာဖဂန်လူငယ်တက်သားတရာကျော်ထိခိုက်သေဆုံးခဲ့တယ်ဆိုပြီးတော့တာလီဘန်ပြောခွင့်ရသူကထုတ်ပြန်ပါတယ်။ဒါပေမဲ့လို့တာလီဘန်အနေနဲ့ခုလိုမျိုးသတင်းမျိုးကိုချက်ကားပြီးတော့ထုတ်ပြန်လေးတော့ရှိပါတယ်။ Helmand ပြည်နယ်ဟာဆိုလို့ရှိရင်ဒေသအတွင်းဘိန်းဆိုင်ပြိုးထုတ်လုပ်မှုအဓိကကျတဲ့နေရာဖြစ်တယ်လို့ပဲ။အဲဒီက KAI တော်များများကတာလီဘန်တွေကထိန်းချုပ်လွှမ်းမိုးထားတာပါ။အခုဘုံခွဲတိုက်ခိုက်မှုဖြစ်တဲ့နေရာဟာမကြာသေးခင်ကပဲသဘုံဒီလက်ထက်ကနေပြီးတော့ဆူရတက်တွေထိန်းချုပ်ရယူခဲ့တဲ့နေရာလည်းဖြစ်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အခုလအစောပိုင်းကလေးကဆိုရင်တော့တာလီဘန်တို့ရဲ့မြေပြင်တိုက်ခိုက်မှုနဲ့ဘုံခွဲတိုက်ခိုက်မှုတွေကြောင့် အာဖဂန်လူမျိုးရေးတပ်ဖွဲ့ရာဂတိုင်းလောက်ထိခိုက်သေဆုံးခဲ့ရတယ်လို့သိရပါတယ်။မကြာသေးခင်ကပဲပါလီမန်အမတ်တွေကအာဖဂန်ဆူရကဒီအမျိုးသားလူမျိုးရေးအခြေအနေနဲ့ပတ်သက်လို့ရှင်းလင်းတင်ပြမှုလုပ်ရမှာမေလပထမအပတ်အတွင်းမှာပဲသဘုံညရဲ့လက်ချက်နဲ့လူမျိုးရေးဖွဲ့ဝင်252ဦးသေဆုံးပြီးတော့400ကျော်တရားရခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။ Syria နိုင်ငံမှာစစ်သွေးကြွတွေရဲ့ပြစ်ခတ်မှုကြောင့် Russia စစ်သား4ဦးသေဆုံးခဲ့ရကြောင်းကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တင်းကနေနေ့မှာပြောပါတယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်းဒဲအဇာပြည်နယ်မှာဖြစ်ခဲ့တဲ့ပြစ်ခတ်မှုအတွင်းစစ်သား5ဦးထိခိုက်ဒဏ်ရာရတဲ့အကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ရွှေပြောင်သွန်းလာနေတဲ့အစွန်းရောက်ဝါဒီအဖွဲ့တွေကဆီးရီးယားဆိုရရဲ့လက်နက်ကြီးတွေကိုညပိုင်းမှာဝန်ရောက်တိုက်ခိုက်မှုအတွင်းအခုလိုတိုက်ပွဲဖြစ်ခဲ့တာပါရှင
်။လကဘာဘော်ခြေချခဲ့တဲ့ဇုတ်ထမြောက်လူသားလဲဖြစ်နောက်ပိုင်းမှာတော့လကဘာဘော်ဆင်းသက်တဲ့ပကြီကားတွေကိုရေးဆွဲခဲ့သူဖြစ်တဲ့အပိုလို12အာကသတရေကောင်အလန်ဘင်းကွယ်လွန်သွားပါတယ်။သူကွယ်လွန်ချိန်မှာအသက်86နှစ်ရှိပါပြီ။ဘင်းဟာ1969ခုနှစ်နိုဘာလအတွင်းတုန်းကလဘော်ဒုတိယချိန်မြောက်ဆင်းသက်တဲ့အာဂသတရေကောင်ဖြစ်ပါတယ်။သူဟာလကဘာပေါ်မှာစုစုပေါင်း31နာရီနှစ်ကြိမ်ထွက်ပြီးတော့လမ်းလျှောက်ခဲ့ပါတယ်။အာဂသရင်ရဲ့ယဉ်မှုဖြစ်တဲ့ Charles Conrad နဲ့အတူပဲလကဘာမြေပြင်ပေါ်ဆန်းသက်လည်လာမှုတွေလုပ်ပြီးတော့လကဘာပေါ်ကကြောက်ခင်းနဲ့မြေသား85ပေါင်ကိုမြေပြင်ကိုတည်ဆောင်လာသူဖြစ်တယ်လို့သူရဲ့ကွယ်လွန်မှုနဲ့ပတ်သက်လို့ထုတ်ပြန်တဲ့ NASA ကြေညာချက်မှာဖော်ပြပါရယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန်ဦးတို့ကပြောပြခဲ့ကြတာပါအခုအရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကပြန်လာတဲ့နေရက်စွန့်ခွာသူပေါင်း60ကျော်ဟာတရားမဝင်ဝင်ရောက်မှုနဲ့ဒေသခံအာဏာပိုင်တွေရဲ့ဖမ်းဆီးရေးယူတာခံခဲ့ရပြီးသမရလူငင်းချမ်းကွင်းနဲ့လူငင်းပြစ်ခတ်မှရှင်လူငင်းချမ်းတာကွင်းနဲ့ပြန်လွတ်ပေးခဲ့တယ်လို့နိုင်ငံတော်အတိုင်းအမြံရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်။နေရက်ပြန်လာသူတွေဟာအရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုရှိမရှိဆိုတာကိုတော့ဥစွာစီစစ်အရေးယူမှာဖြစ်ပါတယ်လို့လည်းဒီထုတ်ပြန်ချက်မှာဆိုထားပါတယ်။ဒီအချက်ဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေရက်ပြန်လာလူတွေအတွက်အဓိကစိုးရိမ်ချက်လို့ဖြစ်နေတာမို့ဒီအတွက်တမာတမတ်ကြတဲ့ဂျားဖွဲ့ကဝင်းဖြေရှင်းတင်တယ်လို့အကဲခတ်တွေကတိုက်တွန်းပါတယ်။မတ်စုမွန်စုံစမ်းမေးမြန်းထားတာပါရှင်။
ဒီကနေ့မေလ28ရက်နေ့ရက်စွဲနဲ့နေရက်စွန့်ခွာသူများဘင်္ဂလားဒေ့ရှ်နိုင်ငံမှာပြန်လည်ရောက်ရှိခြင်းဆိုပြီးနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ထဲမှာတော့မိမိတို့ရဲ့သဘောဆန္ဒအရောက်ပြန်ရောက်လာတဲ့သူတွေကအကြမ်းဖက်မှုတွေမှာပါဝင်ခဲ့ခြင်းရှိမရှိစစ်ဆေးပြီးတော့တမနာရဲ့ပြစ်ဒဏ်လူငယ်ရင်းခွင့်ပြုသူ58ဦး၊တရားစွဲဆိုမှုရုပ်သိမ်းခံရသူ4ဦးစုစုပေါင်း62ဦးကိုမနေ့မေလ26ရက်နေ့ကဘူးစည်းရောင်ကနေပြီးတော့ငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်ပြီးနိုင်ငံသဘောတူညီချက်တွေနဲ့အညီလိုအပ်တဲ့ပုံစံတွေကိုဖြည့်ဆွတ်ပြီးရင်တော့လှဖိုးကောင်ကြားစခန်းမှာခေတ္တနေရာချထားမယ်လို့ဆိုပါတယ်တနိုင်ငံသဘောတူညီချက်တွေအရာလိုအပ်တဲ့ပုံစံဖြည့်လက်ခံရေးစခန်းတွေကနေတစ်ဆင့်ဝင်ရောက်ရမယ်ဆိုတာမသိလို့အခုကာလအတော်အတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကနေကိုယ့်အစီအစဉ်နဲ့ကိုယ်ပြန်လာတဲ့သူတွေကိုဒေသခံအဖွဲ့အစည်းတွေဘက်ကတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးပြီးတော့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်ဒီလူတွေကိုပြန်လည်လက်ခံရေးကြားစခန်းမှာထားရှိနိုင်မှုအတွက်စနစ်တကျစီစစ်ပြီးတော့ကြားခံထားတဲ့ပြစ်ဒဏ်တွေကိုသမရကလူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်ဖြစ်စဉ်နဲ့ဆက်လျင်းပြီးအကြမ်းဖက်မှုနဲ့ပတ်သက်သူတွေကိုတော့တရားဥပဒေစိုးမိုးရေးအရာထိရောက်စွာအရေးယူဆောင်ရွက်မယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်အကြမ်းဖက်မှုဖြစ်စဉ်တွေအတွင်းနယ်မြေရှင်းလင်းမှုတွေကြောင့်တင်းချီထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေမှာနေရရင်းကိုပြန်လိုပေမဲ့မတင်ကောင်းမှုတွေနဲ့ဆွဆွဲပြီးဖမ်းဆီးအရေးယူခံရမယ့်အရေးစိုးရိမ်နေကြတယ်လို့ဘင်္ဂလားဒေ့ရှ်ဘာလူခါလီဒုက္ခသည်စခန်းနေဦးအီဆလန်ကပြောပါတယ
်မြမဆီရဘက်ကတော့ကလေးမိမလူကြီးကအာသာအဖြစ်ပြီးတော့သူတို့ကမမမကန်ဆွဆွတာရှိတယ်ဒါပေမဲ့ကာမဒီမှာရောက်လာတဲ့ဒုက္ခတွေကအာသာဖြစ်နေဘာမှဆက်နေလို့ရှိတယ်လို့မဟုတ်ဘူးအရင်တုန်းကလည်းမမအစီအပက်ကအင်တာနက်ဝက်ဆိုင်မှာပြတာရှိတယ်အာသာဖွဲ့မှာအမျိုးသမီးတွေကလေးငယ်တွေကိုမအဲ့လိုဆွဆွတာရှိတယ်အခုအမှပြည်တွင်းမှာအဖမ်းခံရတဲ့လူပေါင်း200ကျော်လောက်ပေါ့မောင်နဲ့ပုတိတော့မှာအခုဆက်ခံရတယ်အပြင်းအထန်တွေပါအဲ့မှာသူတို့ကိုလည်းအာသာဖြစ်စီပြီးတော့မမမကန်ဆွဆွပြီးတော့ဖိနှိပ်ချတာပါအခုလည်းကျွန်တော်ဒီမှာရောက်လာတဲ့လူ9တင်းကျော်10တင်းကြီးပါလူတွေလည်းအခုလုံးအဲ့လိုစူးရင်စိတ်နဲ့နေကြပါတယ်ကျွန်တော်တို့ဒီပါတီရှင်းလုပ်တဲ့အချိန်မှာအဲ့ဒါကိုလုံးဝဖိနှိပ်ချရမှာကကျွန်တော်က
ကိုနေရောက်ပြန်တော့မှာပါနောက်ဆုံးကျွန်တော်တို့ကလောလောဆယ်ဆယ်အဲ့ဒီစီဆိုင်ကြောင့်ကျွန်တော်တို့ကပြန်လှန်ဆိုတာလုံးဝမဖြစ်နိုင်ပါဘူးအစိုးရဘက်ကလည်းနေနေတရားဥပဒေစိုးမိုးရေးအတွက်ထိရောက်စာကြိုင်တယ်မှာဖြစ်တယ်လို့ဒုက္ခတွေဒီဘက်ကလည်းမတရားဖန်ဆီးခံရမှာကိုစိုးရိမ်မှုတွေရှိတဲ့အတွက်ဒီဖြစ်စဉ်နဲ့ပတ်သက်လို့ဘယ်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုဖြစ်စေဖို့
တခုကနေပြီးတော့ရက်ပြီးပင်းရမယ်အဲ့ဒီခါကျမှပဲဖြစ်မယ်ဟိုဘက်ကဒီဘက်ကယုံကြည်မှုရှိနေတယ်ဒီဘက်ကအဲ့လိုဝင်နိုင်မှာဟိုဘက်ကလည်းပြောမယ်ဆိုလို့ရှိရင်ဒီလိုအမကညာတခုပြီးမှာဟောပြောင်းဝင်လာမှာပဲနော်အခုဝင်လာတဲ့50တရားကသမားအနေနဲ့အဲ့လိုရှင်းဆောင်အောင်ဝင်ပေးတယ်ဘာလဲဆိုရင်ဒါကောင်းပါလေနော်ခုလူကြီးပြန်လာမယ်ဆိုလို့ရှိရင်သူလည်းဒါလေးကတော့သူတို့ဟိုမြစ်တိမ်မှုလေးတခုရမှာပေါ့ငါတို့လည်းထားရတဲ့ဥွေအိမ်တွေရားလေးနော်ဒါမလို့တော့ပြန်လာခဲ့ရတယ်ငါတို့ကတော့ကဲအဲ့နဲ့ဒါပေမဲ့အခုပြန်ထုတ်ပေးတယ်ဆိုတော့သူတို့လည်းနည်းနည်းဝန်တာမှာပဲလေဒါလေးကိုတော့ကျေစွာပါတယ်နော
်ရခိုင်ပြည်နယ်ကျန်းဖတ်ဖြစ်စဉ်တွေအတွင်းမှာကိုအေးအားစေကျန်းဖတ်အဖွဲ့တွေနဲ့ဆက်နွယ်တယ်ဆိုပြီးဒေသခံမိုးစနေတော်တော်များများဖမ်းဆီးခံခဲ့ရတယ်လို့နှိရှေထောင်နှံတွေလည်းချမှတ်ခဲ့ရတာရှိလို့ဘေးလူရာကိုထွက်ပြေးတိမ်းရှောင်ခဲ့ရသူတွေများတယ်လို့ဒုက္ခသည်ဥယီဇလန်ကပြောပြပါတယ
်အခုပြည်ထဲမှာဖမ်းခံနေရတယ်အစင်းနဲ့ရွာသားတွေကသူကဘာမှကောင်းပြတ်တာမရှိဘူးအဲ့လိုဝင်နေလို့ပါတယ်တပတ်ဟိုတနေ့ကျင်မှာအလောက်ပိုင်လုပ်ခဲ့တယ်နောက်ဒီလေရပါတယ်ကားလေနော်ဘာမှမသိတောင်ပြနားမလဲတဲ့အဲ့လိုလူတွေကအဖင်းခံရပြီးတော့အာသာစီပြီးတော့မမဆေးရကမမမကန်ဆစ်ဆစ်ပြီးတော့လက်ရှိဆောင်းဆောင်းချမိုင်းနေတာကိုကျွန်တော်တို့သိမြင်ရတယ်အခုလည်းဒီမှာရောက်လာတဲ့ဒုက္ခစရိယာနေရကိုပြန်မဆွေရင်တို့ကမမဆူရကလက်စားတင်ပြီးတော့အာသာအဖင်းနဲ့ဆက်နေလို့ရှိတဲ့ကြည့်ပြီးတော့ပန်းစီမှာကိုတို့ကအလုံးသိနေကြပါတယ်ခင်ဗျာ
အစိုးရဘက်ကတော့ဒုက္ခတွေကိုလက်ခံဖို့အစီအစဉ်ဖြစ်နေပြီလို့ဆိုပေမဲ့အခုချိန်ထိကတော့လုံခြုံရေးစိုးရင်ချက်ကြောင့်ဒုက္ခတွေတွေပြန်လည်ဝင်ရောက်လာတာမရှိသေးပါဘူး။နေရဆုခွာသူတွေပြန်ရောက်လာလို့ရှိရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်ခြင်းမရှိရင်တော့အရေးယူဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုနှစ်ဦးနှစ်ဖက်သဘောတူညီခဲ့ကြတယ်ဆိုတာကိုလည်းထည့်သွင်းဖော်ပြထားပါတယ်ရှင်
။မဆုမမရှင်အခုဆက်နားဆင်ရဖို့ရှိတဲ့သတင်းလွှာမှာတော့မေလလယ်ကနေဂျွန်လလယ်ထိဟာမွတ်စလင်တွေရဲ့ရမဒန်ကာလဖြစ်ပြီးဘဝအခြေအနေနှိမ်ပါကြသူတွေကိုကူညီကြတဲ့အချိန်လည်းဖြစ်တာကြောင့်အမေရိကန်တဝမ်းမျိုးကြီးတွေကအကူအညီလိုအပ်နေသူတွေကိုအစ္စလာမစ်ကူညီရေးအဖွဲ့ကနေအစားအစာတွေဝေငှပေးပါတယ်။ဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမြို့ခံအဖွဲ့ဟာဆိုရင်လည်းနိုင်ငံပေါင်း40ကျော်ကိုလူသားချင်းစာနာတဲ့အကူအညီတွေပေးပို့နေပါတယ်။ရမဒန်အစားအစာဝေငှတာကြောင့်အကူအညီလိုအပ်နေသူတွေအဆင်ပြေသွားတဲ့အကြောင်း Debra Block ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ရှင်။
မော်ရိုကိုနိုင်ငံကနေရှေ့ပြောင်းချေချနေတဲ့မလစ်ခါအဘူမာရက်ခါမိသားစုဝင်5ဦးအတွက်ဗာဂျီးနီးယားပြည်နယ် Fort Church မြို့ကဒါအယ်ဟီဂျရာအစ္စလာမစ်စင်တာကဝင်ခဲ့တဲ့ရမဒန်စာစာတွေကိုလက်ခံရယူသူတူပါ။
မနှစ်ခေါ်ဒါအယ်ဟီဂျရာ
ကျမတို့စားနေကြဆန်တကြစီရီကိုတွေ့ရတော့ပျော်ပါတယ်။ဒီအစားအစာတွေကတခြားလိုအပ်နေသူအိမ်နီးချင်းတွေအတွက်လည်းအထောက်အကူဖြစ်ပါတယ
်။အစားအသောက်လာယူကြသူတွေထဲမှာလက်တင်အမေရိကနိုင်ငံကနေအီရက်၊ဆိုမာလီစတဲ့နိုင်ငံတွေကဒုက္ခသည်တွေလည်းပါဝင်ပါတယ်။ Islamic Center လူမှုကူညီရေးဌာနတာဝန်ရှိသူတဟာနီဂျဘာရင်က
The top numbers are coming from Syria.
Syria ကလူတွေအများဆုံးပါ။စိတ်ကောင်းစရာတွေ့ရတာကအိနာဦးစီးအနေနဲ့အလုပ်ရှာနေစေဖြစ်ပြီးတော့ Master ဘွဲ့ရခဲ့တဲ့သူတွေတောင်မှအလုပ်ရဖို့မနေရှာနေကြတာပါ။
ရမဒန်ကာလမတိုင်ခင်ကတည်းကလိုအပ်ပေးတွေဟာအစားအသောက်တွေကိုအစင်းသင်းဖြစ်အောင်ထုတ်ပိုးပြင်ဆင်နေတာဖြစ်ပြီးဝါရှင်တန်ဒီစီကမွတ်စလင်မဟုတ်သူတွေအတွက်ပါပုံမောင်းတထောင်လောက်လဲလှူဒန်းပါတယ်စေတနာဝန်ထမ်းလိုအပ်ပေးစာအစ်ဒါရာက
We don't really distinguish.
ဒါကြောင့်ဘာသာအယူဝါဒဘာမှမခွဲကြပဲကူညီလိုအပ်နေသူတွေကိုကူညီရပါရမဒန်အလှူဆိုပေမဲ့ဒီဘုံတွေဟာဘယ်သူမှဆိုအကူအညီလိုတဲ့မိသားစုတွေအားလုံးအတွက်ပါ
မိသားစုဝင်တွေမိစေတငယ်ချင်းတွေနဲ့လာရောက်လှူအပ်ပေးသူတွေလည်းရှိပါတယ်ဆရီနာဒီယော့က
I like the feeling of helping people
လူတွေကိုကူညီရတာကြိုက်ပါတယ်အထူးသဖြင့်တော့အခုလိုရမဒန်ကာလမှာအကောင်းဆုံးဖြစ်အောင်နေထိုင်သွားချင်တာကြောင့်ပါ
ဟန်နာဘန်ဆာဒစ်ကဗာဂျီးနီးယားပြည်နယ်တောင်ပိုင်းကနေနာယီအတော်ကြာကားမောင်းပြီးတော့လှူအပ်လာပေးသူပ
ါ
နေထိုင်နေတာအခက်အခဲကြုံနေရတဲ့သူတွေရဲ့ဘဝပို့ပြီးတော့အဆင်ပြေစေချင်လို့မိသားစုနဲ့အတူ9နာရီလောက်ကားမောင်းပြီးတော့လှူအပ်လာပေးတာပါရှင့်
ရမဒန်ကာလမှာတနေ့တာအစာရှောင်ပြီးနောက်ညဘက်မှာစားစရာအဆင်သင့်ရှိနေတာကြောင့်အခုလိုအကူအညီရတဲ့အတွက်အလွန်ကျေးဇူးတင်ကြောင်းအစားအသောက်လက်ခံရရှိသူတွေကပြောပါရခင်ဗျာ
ကိုအောင်ပါရှင်အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်နယူးယောက်မြို့ဘရုတ်ကလင်းကအလုပ်ကင်ခွင်လန်းပြပွဲမှာတော့နယူးယောက်ရဲ့ရဲဌာနကနေပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အထူးပါဝင်တဲ့ပြည်내နဲ့ပြည်ထောင်စုဆိုင်ရာဥပဒေထိန်းသိမ်းရေးဌာနတွေက မြို့ကမွတ်စလင်လူငယ်တွေနဲ့ထိတွေ့ပြီးအလောက်ကန်ခွင်းလန်းတွေနဲ့ပတ်သက်လို့အသိပေးရှင်းပြကြပါတယ်။ဒီပြပွဲကိုနယူးယောက်အခြေစိုက်လူမှုရေးအဖွဲ့အစည်းတစ်ခုကစီစဉ်တာပါ။ဒီအလောက်ကန်ပြပွဲကဘလောက်ရေးပါတယ်လဲ။ဘလို့အကျိုးရှိစေတယ်လဲဆိုတာကိုဌာနဆိုင်ရာကိုယ်စားလှယ်တွေပွဲစီစဉ်သူတွေတက်ရောက်သူတွေနဲ့ VOA သတင်းတောက် Anshuman Apt ကတွေ့ဆုံမေးမြန်းထားပါတယ်။မတ်တင်ကြီးထိုက်ပြောပြပေးမှာပါ။
မွတ်စလင်လူငယ်တွေအတွက်လောကန်အခွင့်အလမ်းအထူးပြပွဲတစ်ခုကို Brooklyn ကကင်းစ်ဘိုရိုကောလိပ်မှာဒီလအစောပိုင်းကကျင်းပလာမှာတော့ဥပဒေထိန်းသိမ်းရေးဆန်ရဌာနပေါင်းစုံမှာဘလို့အလို့ကင်တွေကကိုနဲ့တင့်တော်မလဲဆိုရကိုမွတ်စလင်လူငယ်တွေနဲ့သူတို့မိသားစုတွေလေ့လာခွင့်ရခဲ့ပါတယ်ဒီပြပွဲကိုလုပ်တဲ့ Council of People's Organization ကနယူးယောက်မှာနေကြတဲ့ဝင်ခွင့်နေတဲ့အရှန်နွယ်ဘွားတွေနဲ့မွတ်စလင်ရွှေပြောင်းတွေကိုကူညီပေးနေတာဖြစ်ပါတယ်Council of People's Organization ရဲ့အလို့မှုဆောင်မိုဟာမက်ရွာဇဘီကအခုလိုပြောပါတယ
်။ You via the program just under Sari City State
ညတော်ပြည်နယ်နဲ့ပြည်ထောင်စုဌာနပေါင်းစုံကလာရောက်ကြတဲ့တခုတည်းသောပွဲဖြစ်ပါတယ်။နယူးယောက်ရဲတပ်ဖွဲ့ကနေ FBI Secret Service အထိဌာနပေါင်းစုံရှိပါတယ်။သူတို့ရဲ့အလို့ကင်တွေကိုလူငယ်တွေကိုအသိပေးကြောညာကြတာပါ။ကျွန်တော်တို့ကလည်းကျွန်တော်တို့လူငယ်တွေကိုဒီဌာနတွေနဲ့ချိတ်ဆက်စေခြင်းပါတယ်။စိုးရင်ကြောင်ရွံ့မှုမရှိဘဲသူတို့လည်းဒီဌာနတွေမှာတာဝန်ထမ်းဆောင်နိုင်တယ်ဆိုတာကိုသိစေချင်တာပါ
ဌာနပေါင်းစုံကတာဝန်ရှိသူတွေကလည်းပွဲကိုလာရောက်သူတွေကိုအလို့အကန့်ခွင့်လန်းတွေနဲ့ပတ်သက်ပြီးရှင်းလင်းပြသကြပါတယ်အရက်ဆေးလိပ်လက်နက်နဲ့ဖောက်ခွဲပစ္စည်းဆိုင်ရာဘျူရိုကမက်ထရူဖလီမင်းကအခုလိုပြောပါတယ်
Events like this allow us to get our mission out.
ကျွန်တော်တို့ဌာနအကြောင်းကိုလူငယ်တွေ၊ကောလိပ်ကျောင်းသားအရွယ်လူငယ်တွေကိုအသိပေးဖို့သူတို့လုံခြုံရေးအတွက်ကျွန်တော်တို့ဘာတွေလုပ်တယ်လဲဆိုတာတွေကိုဒီလိုပွဲတွေကြောင်းပြောပြခွင့်ရပါတယ်
။ကန်းချီဆောင်တက်ကဘူကြီးဂျွန်ဝဲကတော့အခုလိုပြောပါတယ်
။ Samuel,
ကန်းချီဆောင်တက်ရဲ့တာဝန်နဲ့ပတ်သက်လို့လူတွေတိတ်မသိကြသေးတဲ့အကြောင်းတွေကိုနယူးယောက်ကလူငယ်တွေနဲ့တွေ့ပြီးပြောပြဖို့ဒီလိုလာတာပါ
။ဥပဒေထိန်းသိမ်းရေးအဖွဲ့အစည်းတွေမှာဘလို့အလောက်ကင်တွေရနိုင်တယ်လဲဆိုတာဒီပြပွဲကနေသိရှိလာရတယ်လို့ပြပွဲလာရောက်သူတချို့ကပြောပါတယ်။ကျောင်းသူတို့ဖြစ်တဲ့အမီနာအိဗရာဟင်ကတော့အခုလိုပြောပါတယ်
။ I think that they really try to incorporate
သူတို့လူတွေမှာစိတ်ဝင်စားပြီးပူးပေါင်းလာကြစေဖို့သူတို့ကကြိုးပမ်းနေကြတာပါ။ကျမတို့ကောင်းမှုချုံဝတ်တဲ့မွတ်စလင်အမျိုးသမီးတယောက်အနေနဲ့လည်းဒီလူတွေကိုဘာအခက်ခဲမှမရှိဘဲလုပ်နိုင်တယ်ဆိုတာကိုသိရလို့တိတ်ပြီးအထောက်အကူဖြစ်ပါတယ်။
ပြပွဲကိုလာရောက်တဲ့ကျောင်းသားတူဖြစ်တဲ့အဗ်ဒူလာအာရှတ်ကလည်းအခုလိုပြောပါတယ
် I like competition or in some competition
ကျွန်တော်ကရှင်ပြိုင်မှုကိုကြိုက်ပါတယ်ဒီဌာနတွေအားလုံးမှာရှင်ပြိုင်မှုရှိတယ်ဒီလိုဌာနတွေမှာကျွန်တော်အလုပ်လုပ်ချင်ပါတယ
်ဒီလိုပြပွဲတွေကမွတ်စလင်လူမှုအတိုင်းဝိုင်းနဲ့ဥပဒေထိန်းသိမ်းရေးဌာနတွေကြားကွာဟမှုတွေကိုထိစပ်ပေးနိုင်လိမ့်မယ်လို့လည်းပွဲစီစဉ်သူတွေကမျှော်လင့်ကြပါတယ် Council of People Organization ရဲ့အလို့မှုဆောင်မိုဟာမက်ရွာဇဘီကအခုလိုပြောပါတယ
်ဂျိုစီအေဂျင်စီယဟာပေဟမားရေဘတ်ချိုကိုဘာတီကာရေဝိုအွန်စစ်စီ
ဒီနေရာလေးအနေနဲ့လူငယ်တွေကိုစုဆောင်းတဲ့အခါလူငယ်တွေထံကနေတင်ယူနိုင်ပါတယ်သူတို့ဘာတွေတင်နိုင်မလဲဆိုတော့ဒူးထိရှိတဲ့ရိုးရာအဝတ်အစားဝတ်တဲ့ပါကစ္စတန်ပဲဖြစ်ဖြစ်မွတ်စလင်လူသစ်တယောက်ကိုခန့်အပ်တယ်ဆိုရင်ဒီလိုအဝတ်အစားဝတ်တာကအစွန်းရောက်ဝါဒီဒါမှမဟုတ်လဲအကြမ်းဖက်ဝါဒီမဟုတ်ဘူးဆိုတာကိုသူတို့အနေနဲ့နားလည်သွားနိုင်ပါတယ်ဒီလိုဝတ်ထားတာကဝတ်ပြုဖို့အတွက်သာဖြစ်ပါတယ်ဒီလိုနီးနဲ့ဒီအဖွဲ့အစည်းတွေဌာနတွေအနေနဲ့ကျွန်တော်တို့ရဲ့ကူးကွယ်ယုံကြည်မှုကိုတဖြည်းဖြည်းချင်းသင်ယူလာနိုင်မှာပ
ါ Council of People's Organization ကဒီအလို့ကင်ပြပွဲကို2011ခုနှစ်ကတည်းကစပြီးတော့လုပ်ခဲ့တာပါဒီနှစ်ပြပွဲမှာတော့လူတစ်ထောင်ကျော်လာရောက်ကြီးစုခဲ့ကြပြီးနောက်နှစ်တွေမှာဒီထက်ပိုများလာမယ်လို့လဲပွဲတော်စီစဉ်သူတွေကမျှော်လင့်နေကြပါတယ်ရှင
်မတ်တင်ကြီးထိုက်ပါရှင်အခုဆက်ပြီးလိုအပ်ချက်တွေရှိနေတဲ့အိန္ဒိယနိုင်ငံရဲ့လူငယ်တွေအတွက်ရောတိုးပွားလာတဲ့တက်ကြီးရွယ်တို့ရဲ့လိုအပ်ချက်တွေကိုပါဖြည့်ရှင်းပေးနိုင်မယ့်စာတင်ကြောင်းလေးတစ်ခုအကြောင်းကိုတင်ဆက်ပေးပါမယ်။ဒီစာတင်ကြောင်းကိုတွားရောက်လေ့လာခဲ့တဲ့အန်ဂျနာပါစရီချာကသတင်းပေးပို့ထားတာပါ။နန်းလောင်ကဆက်ပြောပြပါမယ်ရှင်
။ပင်စင်စားအင်ဂျင်နီယာကြီးချန္ဒရာရှက်ကာရိုက်ဟာသတိကံကိုတောင်းမစတူကံဖြစ်အောင်ဘလို့လုပ်နိုင်တယ်လဲဆိုတာတင်ချအခြေခံပြီးတော့သိပ္ပံနေကြတွေ့ချက်တဲ့အနည်းနဲ့ခြောက်တန်ကျောင်းသားတွေကိုလက်တွေ့တင်ကြပေးနေပါတယ်။မြို့တော်ဒေးလီအင်းနီနွိုင်ဒါမြို့ပါရာမာရာမစ်ဗီလာလာယာစာတင်ကျောင်းမှာစီစဉ်နာဝန်ထမ်းဖြစ်လာရောက်တင်ကြားပေးနေသူတွေထဲမှာအင်ဂျင်နီယာဟောင်းကြီးချန္ဒရာရှက်ကာရိုက်လည်းသူအပါဝင်ဖြစ်ပါတယ်။စီရင်တော့ပါပြီးတော့ပညာသင်ဖို့အခွင့်မသာခဲ့ကြတဲ့ဒီအလဲတန်းကျောင်းကကျောင်းသူကျောင်းသားတွေရဲ့ပညာရေးအခြေအနေကနှိမ်ချနေတာပါ။
ဒါပေမဲ့လည်းဆရာဆရာမတွေရဲ့လေ့ကျင့်သင်ကြားမှုခြောက်လကြာရခဲ့ပြီးတဲ့အခါမှာတော့ပပောင်းဆွန်ဝါလိုကျောင်းသူအတော်များများအမကောင်းကောင်းနဲ့အောင်ပြီးတော့ခုနှစ်တန်းတက်သွားကြပါလေ။
ဒီအစီအစဉ်ဟာကျောင်းသားတွေအတွက်အရေးကြီးတယ်လို့ပဲသူတို့တွေနဲ့အပြန်လည်တိုက်ရိုက်ထိတွေ့ဆက်ဆံရတဲ့အသက်66နှစ်အရွယ်
ရိုက်အတွက်လည်းအထောက်အကူပြုပါတယ်။မြို့တီလီမြို့စိတ်သိပ္ပံဌာနကတက်ကြီးရွယ်အထူးကိုဆရာဝန်ဒေါက်တာပရာရှန်ချတရာကြီးကတက်ကြီးရွယ်အိုတွေကြားစိတ်ဖြစ်စည်းမှုတွေစိတ်ဓာတ်ကြရတွေတိုးလာတာကိုသတိထားခဲ့မိကအILC အစီအစဉ်ကိုစတင်လုပ်ကင်ခဲ့တာပါ။အမေရိကန်ပြည်ထောင်စုကလီဗလန်နဲ့အိုဟိုင်းယိုပြည်နယ်တွေမှာအလားတူလုပ်ကင်တာတွေကိုတွေ့မြင်ခဲ့ရပြီးတဲ့နောက်ဒီလိုလုပ်ဖို့စိတ
ha le za sia kaung ne du tiao phit pe me atat ji la de twet a yin ga lo lou nai kai nai na ba ma ma shi do bu so re lu re ye tabo da ri piang le bo lo ba de
kle re chang phan nong mya pya ni chain ma be sin yin no ba de chang ne ma pin sin sa lu ji re lai bi sa tin pe de si chin ga ne lu ji re po khwa cha sat sat mu re yo ne twa bo doctor chandria ji ga a kaung mye myo le ni ba de
if you are engaged if you are happy if you are productive
sa tin da yi ma pa win me pyaw le pyaw me လုံးနိုင်ကိုင်းနိုင်လည်းရှိမယ်ဆိုရင်စိတ်ဖိစီးမှုကင်းပါလိမ့်မယ်ဒါကကျွန်တော်တို့ရဲ့ရည်ရွယ်ချက်ပါ
ဒီအစီအစဉ်ကအလုပ်ဖြစ်တာကိုတွေ့ရပါတယ်ဟိန္ဒူဘာသာစကားသင်ကြားပေးတဲ့မိုဟီနီခူမာကိုသူ့ရဲ့ကျောင်းသူကျောင်းသားတွေကအဖွာလို့ခေါ်ပါတယ
် I'm going to get the greetings from the children good morning
ဒါဒီကိုတွေ့တွေ့အောင်မယ်ခရီးတွေကမင်္ဂလာပါဖွာဖွာလို့နှုတ်ဆက်တဲ့အခါကျမစိတ်တွေလည်းတက်ကြွလန်းဆန်းလာပါတယ
်စာသင်ကျောင်းဟာကလေးတွေအတွက်ပျော်ရွှင်စရာတွေဖြစ်လာတဲ့အတွက်သူတို့လေးတွေကိုစာသင်ပေးတဲ့သူတွေကိုလည်းပြုံးပျော်စေပါတယ်ဒီအစီအစဉ်ကိုအိန္ဒိယနိုင်ငံမြို့တော်ကကျောင်းပေါင်း18ကျောင်းအထိတိုးချဲ့ပြီးတော့သင်ကြားပေးသွားဖို့လည်းစီစဉ်ထားပါတယ်ရှင်
။မှန်တမ်းလောက်ပါရှင်။တနင်္ဂနွေနေ့ညနေပိုင်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ရှင
်။စင်ကာပူမှာကျင်းပဖို့စီစဉ်ထားခဲ့တဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့ဆွေးနွေးပြောဆိုနေစေဖြစ်ပြီးအမေရိကန်အစိုးရအနေနဲ့အသေးစိတ်ညှိနှိုင်းဖို့ဆောင်ရွက်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့ညနေပိုင်းအင်ဘူရိုအိုဗယ်အော့ဖ်စ်သမ္မတရုံးကမှသတင်းထောက်တွေကိုပြောခဲ့ပါတယ်။ဆွေးနွေးမှုတွေကတိတ်ကိုအဆင်ပြေနေတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။ဇွန်လ၁၂ရက်နေ့လို့ဖို့စီစဉ်ထားတဲ့အမေရိကန်မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးထိပ်သီးဆွေးနွေးပွဲဖြစ်မြောက်ဖို့အမေရိကန်နဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုတိုက်တွန်းခဲ့တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကလည်းပြောဆိုပါတယ်။မနေ့စနေနေ့တုန်းကတောင်မြောက်ခေါင်းဆောင်တဦးဒုတိယအကြိမ်တွေ့ဆုံတဲ့အချိန်မှာအခုလိုတိုက်တွန်းထားတာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာ2016ခုနှစ်နွေရာသီကတည်းကထောင်ကျခဲ့တဲ့အသက်26နှစ်အရွယ်ဂျိုရှာဟော့ပြန်လည်လွတ်မြောက်လာခဲ့ပြီးသူ့လွတ်မြောက်ရေးအတွက်ဆောင်ရွက်ပေးခဲ့ကြသူတွေကိုအထူးပဲကျေးဇူးတင်တဲ့အကြောင်းမနေ့စနေနေ့ကအမေရိကန်သမ္မတအင်ဘူရိုမှာသမ္မတထရန့်ကိုပြောဆိုခဲ့ပါတယ်။ဟော့ကိုလည်းတတိကောက်လာတဲ့အကြောင်းသမ္မတထရန့်ကချီးကျူးပြောဆိုခဲ့ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြရသူတွေတဲက62ဦးကိုမနေ့စနေနေ့တုန်းကငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်ထားတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်ဘင်္ဂလားဒေ့ရှ်ကိုနေရက်စွန်ခါထွက်ပြေးသူတွေသူတို့သဘောဆန္ဒလောက်မြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာတာဖြစ်ပြီးဒီလိုဝင်ရောက်လာသူတွေကိုအကြမ်းဖက်မှုတွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီးတဲ့နောက်58ဦးကိုပြစ်ဒဏ်လွန်ငင်းခွင့်ပြု4ဦးကိုတော့တရားစွပ်စွမှုရုပ်သိမ်းခဲ့ပြီးစုစုပေါင်း62ဦးကိုငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်လိုက်တာဖြစ်ပါတယ
်။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech ဇော်ညက်ဖြစ်ပါတယ်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25ရုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ဗီဒီယိုကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.
Thank you.